ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြတာတွေဖြစ်နေပြီးတော့လူမှုမငြိမ်သက်မှုတွေဖြစ်နေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးသွွာလာတာတွေမလုပ်ဖို့အမေရိကန်ကနှိုးဆော်ချက်ထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးသွွာမဲ့သူတွေအတွက်တိုက်တွန်းချက်ကိုလည်းအဆင့်၄အထိအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပဲတိုးမြှင့်လိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အမေရိကန်အစိုးရရဲ့အရေးပေါ်လိုအပ်တဲ့ဝန်ထမ်းမဟုတ်တဲ့သူတွေနဲ့မိသားစုဝင်တွေကိုမိမိဆန္ဒအလျောက်ထွက်ခွာခွင့်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဒီမတိုင်ခင်တရက်ကတော့ဘင်္ဂလားဒေ့ရှ်ကိုသွားမဲ့သူတွေကိုပြန်စင်းစားဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းခဲ့ပါတယ်။ဒါကာမြို့နဲ့အနီးနားကနေရာတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတဝက်မှာဆန္ဒပြတာတွေအကြမ်းဖက်ထိတိုက်တွေ့မှုတွေဖြစ်ပြီးတော့လူမှုမငြိမ်သက်မှုတွေဆက်ဖြစ်နေတာကြောင့်ခီးသွွားတွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမသွားသင့်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထင်ရှားချက်မှာဖော်ပြထားပါတယ်။ဒါပြင်လုံခြုံရေးအခြေအနေတွေကြောင့်ပုံမှန်လှုပ်ဆောင်နေတဲ့ကောင်စစ်လုပ်ငန်းတွေမှာလည်းနှောင့်နှေးတာတွေရှိနိုင်တယ်လို့ပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြတာကိုခွင့်ပြုဖို့အမေရိကန်နဲ့ကနေဒါနိုင်ငံတွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုလိုက်ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာလဲစိုးရိမ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။